2017ခုဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကစလို့အစိုးရစစ်တပ်ကပြင်ပတဲ့ဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုမြင်မှတ်နှိပ်စက်မှုနဲ့အဲလိုထိန်းသိမ်းထားတဲ့မှာတည်ဆုံးကြရည်နဲ့ပတ်သက်လို့အလွန်ဆိုးရောလူ့ခွင့်ဆိုင်ရာကျွမ်းကျင်သူတွေကကြေညာလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုဆုံးသက်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှင်းလင်းငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးခြေနေရှိရမယ်လို့လည်းသူတို့ကပြောပါတယ်ဖန်ရှိထားတယ်မှာမြန်မာခံရမှုလူမဆန်သာဆက်ဆံမှုတွေနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့ဆက်ဆက်ပြီးတော့အတင်းကျဝန်ခံခိုင်းတာတွေနဲ့ပတ်သက်လို့ယုံကြည်ရောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမှာဖြစ်တယ်လို့လည်းကုလရရှိတွေကတိုက်တွန်းပါတယ်အေအေနဲ့ဆက်ဆက်မှုရှိတယ်လို့ဆက်ဆဲပြီးတော့ဖန်ရှိထင်းထင်းခဲ့သူတွေက15ဦးထက်မနည်းတည်ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုဖန်ရှိထင်းထင်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင့်ကုလရရှိတွေကတော်ချခဲ့တာပါအော်ဂူလာ6ရက်ကနေ23ရက်အထိဖန်ရှိခံရတဲ့နိုင်အောင်ထွန်းဆိုသူဒီကိုဒီအစိုးရစစ်သားတွေကသူ့ကိုလျှက်စစ်တအားနဲ့တို့ပြီးတော့စစ်မီးခဲ့တာကြောင့်အေအေနဲ့ဆက်ဆက်မှုရှိပါတယ်လို့ဝန်ခံပြောကြားခဲ့တယ်ဆိုတဲ့ပြောကြားချက်ကိုကုလရာရှိတွေကထောက်ပြကြပါတယ်နိုင်အောင်ထွန်းရဲ့အဖေကသူ့သားရဲ့မျက်နှာမှာတရားရရှိခဲ့ပြီးတော့ရင်ဘတ်နဲ့နောက်ကျောကနာကျင်နေတယ်လို့အစားတောက်လဲဝါမရကြောင်ပြောပါတယ်အာဏာပိုင်ကသူ့ကိုတုံ့ပြန်ကြာစစ်ကူပြုပြင်မယ်လေအခုခါမှာသူ့ကိုပြန်လဲဖမ်းဆီးထားပြီးတော့တရားစွဲဆိုထားကြောင်ဩဂုတ်လ22ရက်နေ့မှာနိုင်အောင်ထွန်းကိုတရားပြစ်ဆုံးခဲ့တဲ့အဖေဖြစ်သူကပြောပါတယ်အလားတူဖန်ပြမှုတွေလည်းရှိခဲ့ကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုထုတ်ပြန်ချက်ကိုမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုမစ်စီယန်ဟီလီအပါအဝင်လူ့ခွင့်ဆိုင်ရာကုလအထူးစုံစမ်းစစ်ဆေးမှုတွေဖြစ်ကြတဲ့ Miss Agnes Colmart နဲ့ Miss Nils Melzaro ရဲ့ဒီအစီအစဉ်ကလေးကိုပေါ်ဆူကြည့်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်